21ရာစုပင်လုံကြီးလာကံတတိယအစည်းအဝေးကဆွေးနွေးချက်ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှမနေ့ကအတည်ပြုရာမှာညီလာခံကိုတင်သွင်းတဲ့အချက်14ချက်ကိုအတည်ပြုနိုင်ခဲ့ပြီးဒီကနေ့မှလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။ဒီချိန်မှောက်ရှိလာပြီဖြစ်တဲ့ဒီညီလာခံကိုနိုင်ငံရေးအရာတိုးတက်မှုအဖြစ် UPDJC ကသုံးသပ်ပါတယ်။နေပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ။
ဟုတ်ကဲ့ဒီက17ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာကဏ္ဍကြီး9ရက်အနည်းကနိုင်ငံရေးကဏ္ဍအစည်းအဝေးကဏ္ဍလူမှုရေးကဏ္ဍနဲ့နေရာကဏ္ဍ၄ခုအတွက်စုစုပေါင်း14ချက်ထည့်သွင်းခဲ့ရမှာဒီချက်တွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေက၄ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုတနင်္ဂနွေနေ့မှာကျင်းပတဲ့18ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပြန်လည်သုံးသပ်ပြီးအားလုံးကိုအတည်ပြုနိုင်ခဲ့ကြောင်းညနေပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UPDJC ရဲ့အတွင်းဝင်မှုဦးစောသေးကပြောပါတယ်
။နိုင်ငံရေးရေးချက်၊စီးပွားရေးရေးချက်၊လူမှုရေးရေးချက်၊နေရာနဲ့သဘောပေါက်ဝင်တဲ့အချက်တွေ။ဒီကံကိုသင်သင်ခဲ့တဲ့ဆလီချက်မှာအခုနောက်ဆုံးကျွန်တော်တို့အစုဖွဲ့လိုက်တဲ့ဆွေးနွေးတယ်ခန္ဓာလိုက်တဲ့ဆွေးနွေးတယ်ပြီးရင်အစုဖွဲ့လိုက်တဲ့ဆွေးနွေးပြီးတော့ဒီပလီကစီမှာနောက်ဆုံးကျန်ပြီးတော့အတည်ပြုပါအတည်ပြုတော့ဒီကံကောင်တင်ခဲ့တဲ့ပလီချက်တိုင်းပဲကျွန်တော်တို့ရရှိပါတယ
်ရှူပီတီဂျီစီကအတည်ပြုလိုက်တဲ့အချက်14ချက်ကိုတင်းလာနေမှာပြည်တော်စုသဘောတူစာချုပ်မှာထည့်သွင်းလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်2015ခုနှစ်ကနေတနင်္ဂနွေပြစ်ခတ်တက်ခဲ့မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနောက်လက်ရှိကျင်းပတဲ့21ရာစုပင်လုံတတိယအစည်းအဝေးအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၄ကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ်ဒီညီလာခံ၄ကြိမ်မှာနောက်ဆုံး2ကြိမ်မှာသာနိုင်ငံရေးဆွေးနွေးမှုတွေကိုအဓိကလှုပ်ဆောင်နိုင်ခဲ့ကြောင်း UPDJC အတွင်းဝင်မှုတွေကအတိအမှတ်ပြုပြောဆိုပါတယ်လက်ရှိ21ရာစုပင်လုံတတိယအစည်းအဝေးဖြစ်တဲ့၄ကြိမ်မြောက်ညီလာခံဟာနိုင်ငံရေးပြဿနာတွေကိုပူပေါင်းဖြေရှာတဲ့အဆင့်ကိုရောက်ရှိလာပြီလို့ဦးစောထေကပြောပါတယ
်။အခုအချိန်မှာပြဿနာတွေဘာတွေဘာတွေရှိဆိုအကုန်လုံးကအသိမှတ်ပြု။ကျွန်တော်ပြဿနာတွေဖြစ်ရှင်းတဲ့အခါမှာဘယ်လိုပြဿနာတွေရှိနေဆိုတာကိုအသိမှတ်ပြုလို့မှာတယ်။အခုအသိမှတ်ပြုတာချော်သွားတယ်။ချော်သွားရင်ဒီပြဿနာတွေဘယ်လိုရှင်းလဲဆိုတော့ညီလာခံတဲ့အခါမှာပူပေါင်းရှာတဲ့အဆင့်ကိုရောက်သွားတယ်။အခုကဟိုရင်ကလေးကရှိခဲ့တဲ့ပြဿနာတွေရှင်းလေတော့ဘယ်နည်းနဲ့ရှင်းကြမလဲဆိုတော့နည်းလမ်းစာတော့ရှင်းအကုန်လုံးကအဲ့ဒါဘူးတည်လို့နေတာသို့တော့သူ့နည်းလမ်းပုံစံတော့လည်းလည်းအရင်တော့ပွားနေတယ်ဒါနဲ့တစ်ချိန်မှာတော့ကျွန်တော်တို့ကဒါတူရဲ့ချက်ဖြစ်အောင်အခုကဘာဖြစ်လဲဆိုတော့တစ်ချိန်နဲ့ဒီကောက်ကပုံမှာ NCA ရပြတ်ပေါ်လာတဲ့ငွေပေးခွင့်ပန်းချောင်းကိုအကုန်လုံးတံမိုးထားတယ်သမိုင်းကသမိုင်းကြောင်းအချက်ကဘာလို့ဖြစ်လာလဲခင်ဗျာဒီခွင့်ရတံမိုးထားတယ်တံမိုးထားပြီးတော့ကိုကောင်းအောင်ကိုသိပြအောင်နည်းလမ်းစာပို့ရဲ့
အထား UPDJC အတွေ့အကြုံတူဖြစ်တဲ့ဒေါက်တာစလိုင်းလံဘုံစခေါင်းကလည်းလက်ရှိကျင်းပလာခဲ့တဲ့ညီလာခံတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။ဒီရင်းရှိသမိုင်းပေါ်မှာရှိနေတယ်။အခုကျွန်တော်တို့လုပ်လာတဲ့ဟာ2015ကစပြီးတော့ရှင်းနေတာဖြစ်တယ်။ဒီကာလကြာမှာကျွန်တော်တို့ညီနေတာအချင်းချင်းပြည့်စုံနိုင်တယ်အချင်းချင်းအတူတကွကားပြောနိုင်တယ်အချင်းချင်းဟိနိုင်နိုင်တယ်ပြဿနာအတူတကွမဖြေရှင်းနိုင်သေးဘူးနော်ဟုတ်ကဲ့ပြဿနာအတူတကွပေါ်ထုတ်တယ်ဆိုတာကအင်္ဂါမှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ပြောချင်တယ်အစကကျွန်တော်တို့ကဒီပြဿနာဘယ်လိုကြီးသေးတယ်ဆိုတော့မထင်ခဲ့တဲ့ဟာလေခြံသွေးကြီးလိုက်တာတော့ပေါ်ပါပဲဆက်ရတယ်ဒီဟာတွေကကျွန်တော်တို့ဒီပေါင်းမှုတွေသမိုင်းချင်းနဲ့ကြည့်နေဆိုရင်ကျွန်တော်တို့အောင်မြင်မှုကအင်္ဂါမှကြီးမားတယ်လို့ကျွန်တော်ပြောချင်တယ်
ဒီညီလာခံမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကလာရောက်ခဲ့သလိုအခြားလက်မှတ်မထိုးသေးတဲ့ထိုင်းမြန်မာနယ်စပ်ကအပြင်းအမျိုးသားတိုးတက်ရေးပါတီ KNPP နဲ့အိန္ဒိယမြန်မာနယ်စပ်က NSCNK ကိုနာဂလက်နက်ကိုင်အဖွဲ့တွေကလည်းလေးလာသူဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်။အဓိကအားဖြင့်တိုက်ပွဲတွေမြေဆိုင်နိုင်သေးတဲ့မြောက်ပိုင်းအဖွဲ့ဝင်တချို့နဲ့ NCA လက်မှတ်ရေးထိုးရေးကိစ္စတွေကိုဆွေးနွေးနိုင်ခဲ့တာမကြခင်ဆွေးနွေးဖို့သဘောတူညီခဲ့တာတွေဟာလေတူတက်မှုအဖြစ်သုံးသပ်ပါတယ်။အချို့သုံးသပ်သူတွေကတော့21ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံရေးကဏ္ဍအတွက်ခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေထည့်သွင်းမဆွေးနွေးနိုင်တာကဏ္ဍကြီး9ရပ်အနက်ကလုံခြုံရေးကဏ္ဍကိုထည့်သွင်းမဆွေးနွေးနိုင်တာနဲ့ညီလာခံကိုအချိန်မှန်မကျင်းပနိုင်တာတွေအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ်။